တော်ရရှိမှာခင်ဗျာတင်းငလင်းလေးကငလင်းတန်းနဲ့ဒီလိုင်းတန်းကြောင့်လူ90ခန့်သေဆုံးခဲ့ရတယ်ဆိုတာဟာ28ရက်နေ့မှာကျင်းပခဲ့တဲ့နိုင်ငံတကာအကူအညီပေးအေဂျင်စီရဲ့ညှိနှိုင်းဆွေးနွေးပွဲကသတင်းဖလှယ်ကြရင်ရရှိတဲ့ကိင္ကနန်းသာဖြစ်တယ်လို့ International Federation of Red Cross IFRC နိုင်ငံတကာကျက်ချင်ကြီးအဖွဲ့ချုပ်ကြီးရဲ့မြန်မာပြည်ဆိုင်ရာယာယီတာဝန်ခံ Mr. Haiki Vatamwainan က RFA ကိုပြောပြပါတယ်။ဒါကြောင့်ဒီကိင္ကနန်းဟာတရားဝင်အတည်ပြုချက်ပေးနိုင်တဲ့ကိင္ကနန်းမဟုတ်သေးဘူးလို့လည်းသူကဖြည့်ဆွက်ပြောဆိုပါတယ်။ဒီအစည်းအဝေးကိုနိုင်ငံတကာအေဂျင်စီ7ဖွဲ့လောက်ကစူးစီးကျင်းပခဲ့တာဖြစ်ပြီးအစိုးရကိုယ်စားလှယ်တွေမတက်ရောက်ဘူးလို့လည်းသိရပါတယ်။အစည်းအဝေးမှာအသေးအပြောက်အပြည့်အစည်းစီရင်တွေကိုစုံစမ်းဖို့ဘယ်အဖွဲ့ဘယ်အေဂျင်စီတွေကဘယ်ဒေတာမှာကိုယ်စီကိုယ်ငှဆောင်ရွက်ကြမယ်ဆိုရဲတာဝန်ခွဲယူမှုတွေကိုလုပ်ခဲ့ကြတယ်လို့သူကဆိုပါတယ်။မြမပီတောင်ပိုင်းမှာ MSF ခေါ်တဲ့နယ်စည်းမထားဆရာဝန်များအဖွဲ့ကကွင်းစင်းစုံစမ်းမှုတွေကိုလုပ်နေပြီးအေရီတိုင်းမှာတော့မြန်မာနိုင်ငံတက်ချင်ဒီအသင်းကအဓိကကွင်းစင်းစုံစမ်းနေတယ်လို့ဆိုပါတယ်။ IFRC အနေနဲ့မြန်မာအစိုးရထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေကိုလွတ်လပ်တဲ့အတည်ပြုချက်ရရှိပါပြီလားလို့မေးကြည့်တော့ Mr. Haiki ကအခုလိုဖြေပါတယ်
။ We have not our figures from the independent assessments yet. We are waiting to get first figures tomorrow morning and during tomorrow.
လက်တဲ့စုံစမ်းအတည်ပြုချက်စရင်ကိုတော့မရရှိသေးပါဘူး။အဲမနှက်ဖြန်မနှက်မနှက်ဖြန်တစ်ချိန်ချိန်မှာတော့ပထမဦးဆုံးလွတ်လပ်တဲ့အတည်ပြုစရင်ကိုရနိုင်ပါလိမ့်မယ်။ IFRC အနေနဲ့ဒီလိုင်းတန်ခံရတဲ့နေရာတွေကိုကိုယ်တိုင်မသွားရောက်နိုင်ပါဘူး။ဒါကြောင့်မို့မြန်မာနိုင်ငံချက်ချင်းဒီအသင်းနဲ့ပူရဲလှုပ်ဆောင်ပြီးမြန်မာနိုင်ငံချက်ချင်းဒီအသင်းကိုပံ့ပိုးပေးနေပါတယ်။မြန်မာနိုင်ငံတက်ချင်ဒီအသင်းကကွင်းစင်းလုံနိုင်တာဖြစ်ပြီးတော့မနေ့ညနေကလေးကသူတို့ဟာအေယာဝတီတိုင်းကိုကွင်းစင်းသွားကြပြီဖြစ်ပါတယ်။ဒါကတော့ IFRC ရဲ့မြန်မာပြည်ဆိုင်ရာယာယီတာဝန်ခံ Mr. Haiki ပြောပြတော့တာပါ။မြန်မာနိုင်ငံတက်ချင်ဒီအသင်းရဲ့ဥက္ကဋ္ဌဒေါက်တာကျော်ဝင်းကလည်းအေယာဝတီတိုင်းကိုအဖွဲ့တစ်ဖွဲ့ဆီလွတ်ထားကြောင်း RFA ကိုအခုလိုရှင်းပြပါတယ်
။အေယာဝတီတိုင်းကိုလည်းကျွန်တော်အဖွဲ့တစ်ဖွဲ့လွှတ်လိုက်ပြီ။ကျွန်တော် for early investigation ပဲမြန်မာနိုင်ငံတက်ချင်ဒီအသင်းနဲ့အချင်း promotion ယူပြီးတော့အဖွဲ့တစ်ဖွဲ့လွှတ်ထားတယ်။အဲသူတို့ကဟိုကလူရင်လူရအကြောင်းကြားလိမ့်မယ်လို့တော
့ဟုတ်ကဲ့ဆရာအဲ့တော့ဆရာတို့ဘက်ကဒီလိုမျိုးပေါ့လေဒီ investigation ပေါ့စုံစမ်းစစ်ဆေးမှုတွေလုပ်တာဟိုရက်လက်ကောဆရာတုံတရားသိရပြီလားခင်ဗျာ error တိုင်းရဲ့အသေးပြောက်စီရင်ဒ
ီမှာသူတို့ထွက်သွားတော့မလာလေဘူးခင်ဗျာ result မလာလေဘူး။လာရင်သူတို့အကြောင်းကြားလိုက်ရင်ဒီကကျွန်တော်က respond လုပ်လို့ရတယ်
။ဟုတ်ကဲ့
ဟိုကသူတို့သွားတာလည်းသူတို့ကျွန်တော်ထင်တယ်ဘုမအဲ့ဒီဘက်ဒီကိုနေရာတွေကပြန်ကျင်းတယ်တနေရာတွေ one location မဟုတ်ဘူးနဲ့တူ
မြန်မာပြည်တောင်ပိုင်းကဒီကော့တောင်းတို့နော်ဒီရခိုင်မှာတချို့နေရာတွေမှာလည်းလိုင်းရထိခိုက်တာတွေရှိရလို့ပြောပါတယ်။အဲ့လိုမျိုးထိခိုက်မှုတွေရှိနေတဲ့အခါမှာဒီအရေးပေါ်ပေါ့လေတစ်ဖက်ကလည်းသတင်းချက်လက်စုဆောင်းတာမှန်ပါတယ်။တစ်ဖက်ကအရေးပေါ်ပေါ့လေတောက်သုံးရီတို့ဟလာဒီတန်ရှင်းမှုတို့အိမ်သာကိစ္စတို့ယောဂကိစ္စတို့အဲ့ဒီကိစ္စတွေကောဘယ်လိုများဆောင်ရွက်ပေးနေတာရှိပါလဲဆရာ
။အဲ့ဒါတွေကကျွန်တော်တို့ကျန်းမာရေးဝန်ကြီးဌာနပေါ့။ကျန်းမာရေးဦးစီးဌာနကတိုက်ရိုက်ကျွန်တော်တို့ကအဲ့ဒီကဥက္ကဋ္ဌပေါ့။မျိုးနယ်သိအောင်တာမျိုးနယ်ကျန်းမာရေးဦးစီးဌာနဆရာဝင်ပဲကျက်ချီနေလဲသူပဲခိုင်းတယ်အဲ့တော့ both ways ပေါ့ကျွန်တော်တို့ကလှုပ်အားပေးတယ်ဟို technology ပေါ့ join ကျင်းမှုဆိုင်ရာကကျမ်းမာရေးဦးစီးဌာနလှုပ်ပေးပါတယ်အဲ့တော့အဲ့ဒါတော့ promotion တစ်ခါတည်းဝင်သွားတယ်တို့ပြီးတော့လဲအဲ့ဒီမှာဒီ grassroots level response ကကျွန်တော်အပေါ်ပြောကြရမလို့တို့လူရင်လူသလိုခွင့်ယူလိုက်တာပဲနောက်မှတို့လူ level တစ်ခုပေါ့လေလူရင်ကျွန်တော်ထပ်ပြီးမှာပါတယ်
ဆရာကြီးအခုလိုရရှိတဲ့စီးရင်နေဟိုဒီပေါ့လေစုံစမ်းရရှိတဲ့စီးရင်နေဟာမြမချက်ရှင်အတင်းကလောက်တာလားဒါမှမဟုတ်ရင်အစိုးရကနေပြီးတော့ဟိုကောက်ခံပြီးတော့စုံစမ်းထားတာလားခင်ဗျာ
ဘုရားကတော့တင်းသားနဲ့ပါတယ် report ပဲလीအဲ့ဒီ report ကတော့ကျွန်တော်တို့ချက်ရှင်နေတဲ့ကဘာမှ collect လုပ်ရသေးမလုပ်ရသေးဘူးဆိုတာကျွန်တော်ရှိမှလည်း fan confirm မဖြစ်သေးဘူးလीဟိုအဲ့လိုတင်းကဘုမကျွန်တော်အရာဝိတိုင်းကိုလူလွတ်လိုက်တယ်နောက်ကျန်တာတွေလည်းကျွန်တော်တို့ရှိရ information စောင့်တော့မရှိပါဘူ
းအခုမှကျွန်တော်တို့က information စုရတယ်ဆိုတော့ဒီအရေးပေါ်အခြေအနေရဲ့သဘောတဘာဝအရာကျွန်တော်နည်းနည်းနဲ့နှေးကိုရလို့မျိုးဆရာပြောနိုင်ပါလားဆရာ
ဘုရားကကျွန်တော်တို့ကဒုတင်းနေငရင်လှုပ်တွားဆိုဒီနေ့ဆိုနောက်နေ့မနေ့ကျွန်တော်တို့ response ရတယ်နောက်ကျွန်တော်တို့ကျွန်တော်ကိုယ်တိုင်လည်းလိုက်သွားတာပဲနောက်လီမြန်လည်းလိုက်တာဟိုလည်းပဲဘုရားကတော့ကျွန်တော်တို့သိလိုက်တဲ့အချိန်မှာ major damage this is သိကြီးကြီးကြီးကြီးမဖြစ်သွားဘူးဆိုတာတော့ကျွန်တော်တို့သိလိုက်တယ်လीဒီလိုက်တော့တကယ်လို့လူရင်တိုင်းနဲ့ပြည်နယ်မှာရဲချီနေကြီးကြမှုကော်မတီတွေကချက်ချင်း respond လုပ်တယ်ဆိုတော့ if they can manage by themselves ဆိုရင်သူတို့လုပ်ပြီးမှကျွန်တော် second step ဝင်ပြီးတာဟုတ်ဆိုတော့သူတို့ကအဲ့ဒါလုပ်တဲ့အတွက်ကျွန်တော်တို့ကချက်ချင်းနေကွေးတယ်ဆိုတဲ့အတီးပဲမဆက်ရောက်ပါဘူ
းအဲဒေါက်တာကျော်ဝင်းကအကူအညီပေးရေးကိစ္စတွေမှာနှောင့်နှေးတယ်မပြောနိုင်ဘူးဆိုတော့ IFRC က Mr. Haiki ကရောဘယ်လိုရှုမြင်ပါလဲ
က To be honest, I don't wonder it anymore. I've been a few months here and I've seen the
how. Hey, you just have to say, you know, just not change your thing, please, ma'am. The next time you go, just say, "La, nengye be si ba di." The market sorry, below be pung chine le sura gu be mian le ya ba di. U ma piya yin, alang wei le niari ma satu yi pia na si ba di. La kai telephone si bu, cha satu yi zhe pung ma ni lan yi telephone ni le si bu. Tari zhang me. စည်ရင်းတွေမရရှိနိုင်တာကအတိတ်အချက်ဖြစ်ပါတယ်။အင်းဒီယားနိုင်ငံတွေမှာလို့ဒေတာကန်အလုပ်ဖွဲ့တွေရှိရင်လည်းအများကြီးအလုပ်ဖြစ်နိုင်ပါတယ်။အင်းဒီယားနိုင်ငံတွေမှာဆိုရင်ငလျင်တဲ့ဒီလိုင်းဘေးကိုကြုံရတာနဲ့နိုင်ငံပိုင်းအတွင်းမှာအစိုးရကရဟတ်ရင်တွေတုံးနေပို့ဆောင်ဆက်သွယ်ရေးအတွက်နီလန်းတွေကိုအလျင်အမြန်ပဲပံ့ပိုးပေးတယ်။ဒါကြောင့်အစိုးရနဲ့ကယ်ဆယ်ရေးအေဂျင်စီတွေကြား ကျွန်တော်တို့ကပံ့ပိုးပေးကြပါတယ်။မြန်မာနိုင်ငံချက်ချင်းဤအသင်းအနေနဲ့ဒီလိုလှုပ်ခြင်းအဖြစ်အစိုးရနဲ့အစဉ်ပြေဝင်သာမကနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကယ်ဆယ်ရေးအေဂျင်စီတွေရဲ့ယုံကြည်ကိုးစားမှုကိုလည်းရနိုင်မှာဖြစ်ပါတယ်။ IFRC ကမစ္စတာဟိုက်ကီပြောဆိုသွားတာဖြစ်ပါတယ်။